တော်တာရှင်ပါခင်ဗျာလွန်ခဲ့တဲ့သတင်းနှစ်ပတ်ကဖွံ့ဖြိုးရေးအတွက်ဟာနေတဲ့လုပ်ငန်း9ရပ်ကိုဖြည့်ဖို့လိုတဲ့အကြောင်းတင်ပြခဲ့ပါတယ်အခုဒီပတ်မှာလုပ်ငန်း3ရပ်ကိုပထမတင်ပြပါမယ်ပထမဆုံးလုပ်ငန်းကတော့စီးပွားရေးအဖွဲ့အစည်းတွေပစ္စည်းအများပြားဝယ်ရ300တဲ့ဌာနတွေဟာဥပဒေဌာနတွေရှိဖို့လိုပါတယ်ဥပဒေဌာနရဲ့အရေးကြီးပုံကိုဆော်ဒီအရေဗျနိုင်ငံမှာအခုဖြစ်ပျက်နေတာဥပမာအဖြစ်တင်ပြချင်ပါတယ်ဆော်ဒီအရေဗျနိုင်ငံဟာကမ္ဘာပေါ်မှာရေနံအများဆုံးတင်ပို့ရောင်းချတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ရေနံဈေးတွေကအရန်ကျသွားတော့ဘတ်ဂျက်ခွင့်ပြုငွေနဲ့မလောက်တော့လို့အရန်ရန်ပုံငွေကနေပြီးတော့ထုတ်ပြီးသုံးနေရတာဒီအတိုင်းပဲဆက်ပြီးတော့သုံးသွားမယ်ဆိုရင်နှစ်နှစ်လောက်မှကုန်သွားနိုင်တယ်လို့တော့ပြောကြပါတယ်။အဲ့ဒါနဲ့ဘီရင်ကြီးအဗ်ဒူလာကသူ့ရဲ့တူဖြစ်သူမဟာမက်မင်းသားကိုရေနံကိုမမီခိုးနိုင်တော့တဲ့တနေ့ကျရင်ဆက်ပြီးတော့အဆင့်အတန်းမြင့်မြင့်နေနိုင်အောင်ဘာလို့ရမလဲဆိုတာစဉ်းစားဖို့တာဝန်ပေးအပ်ပါတယ်။ဘရင်အဗ်ဒူလာသေသွားတော့သူ့ရဲ့ညီဆယ်မန်မင်းသားလက်ရှိဘရင်ကနန်းတက်လာပါတယ်။သူကသူ့ရဲ့သားမဟာမက်မင်းသားကိုဒုတိယအင်ရှေ့မင်းသား Deputy Crown Prince အဖြစ်နဲ့ခန့်အပ်ရုံမကကာကွယ်ရေးဝန်ကြီးအရမ်ကိုရင်းနှံကုမ္ပဏီရဲ့အကြီးအကဲနဲ့စီးပွားရေးဝန်ကြီးဌာနဝန်ကြီးဖြစ်အားလုံးကိုကုတ်ကဲသူအဖြစ်နဲ့ခန့်လိုက်ပါတယ်။မဟာမက်မင်းသားကဘတ်ဂျက်ထဲမှာအများဆုံးဖြစ်တဲ့ကာကွယ်ရေးဝန်ကြီးဌာနကိုပထမဦးဆုံးစီစစ်ပါတယ်။ဥပဒေဌာနကိုတိုးချဲ့လိုက်ပြီးလက်နက်ဝယ်တဲ့စနစ်၊ contract ပေးပုံ၊ IT ဌာန၊လူအင်အားဌာနစသတာတွေကိုစီစစ်တော့ရော်ရဲရဲလှုပ်ကင်ထားတာတွေ၊ဟာကွက်တွေကိုတွေ့ရပါတယ်။ဒါအပြင်အဂတိလိုက်စားမှုတွေလည်းတွေ့တော့ဌာနနဲ့ချုပ်ဆိုထားတဲ့စာချုပ်တွေအလုံးခိတ္တရပ်ဆိုင်းလိုက်ပြီးဥပဒေဌာနကိုပြန်လည်စီစစ်ဖို့တာဝန်ပေးလိုက်ပါတယ်။ရင်နံကိုမမီခိုးနိုင်တော့တဲ့တနေ့ကျရင်အားလုံးလူတန်းစီနေနိုင်အောင်အခုကစတင်ပြီးဘာတွေလုပ်သွားမယ်ဆိုတာကိုဧပြီလ25ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။မဟာမက်မင်းသားဟာအသက်32နှစ်သာရှိသေးပေမဲ့သူ့ကိုတွေ့ဘူးတဲ့လူတန်းကလူတော်တယောက်အဖြစ်နဲ့ချီကျူးပြောဆိုကြပါတယ်။ NLD အစိုးရသစ်အနေနဲ့စီးပွားရေးအဖွဲ့အစည်းတွေနဲ့ငွေအသုံးများတဲ့ဌာနတိုင်းမှာဥပဒေဌာနတွေဖွဲ့စည်းပြီးလုံသမျှ၊ကိုင်သမျှအတွေ့မျှတတဲ့ဥပဒေရှိပြီးတော့ဥပဒေနဲ့ညီညွတ်အောင်လမ်းညွန်ထိန်းချောင်းပေးနိုင်ရင်လုပ်ငန်းတွေဟာပိုပြီးတော့တွက်လက်လာယုံသာမကအဂတိလိုက်စားမှုကိုလည်းပဲပိတ်လိုက်သလိုဖြစ်သွားဖို့ရှိပါတယ်ဒုတိယအနေနဲ့ရှိဖို့လိုအပ်တဲ့အဖွဲ့အစည်းကတော့လုပ်ငန်းစီစစ်ရေးအဖွဲ့ဖြစ်ပါတယ်စီးပွားရေးလုပ်ငန်းတွေပွင့်လာတာနဲ့အမျှပြည်တွင်းပြည်ပကပစ္စည်းတွေဝယ်ယူဖို့ကိုယ်ကလည်းပဲတင်ပို့ရောင်းချဖို့ရှိပါတယ်ဥပမာစွန့်အင်ဌာနအနေနဲ့သဘာဝတန်းငွေကိုစွန့်အင်ထုတ်လုပ်ဖို့သုံးတဲ့အခါကုန်းဘော်ကိုသယ်ယူဖို့ပိုက်လုံးတွေလိုပါတယ်အဲ့ဒီပိုက်တွေဟာကြာကြာခံဖို့အနာအဆာမရှိအထူအပားညီဖို့လိုပါတယ်အဂတိလိုက်စားမှုကြောင့်ဖြစ်ဖြစ်ဈေးနည်းနဲ့လျှော့ပြီးတော့ရလို့ဖြစ်ဖြစ်ပိုက်အညံ့စားတွေကိုမဝယ်ယူမိဖို့အရေးကြီးပါတယ်သက်ဆိုင်ရာဌာနအသီးသီးဟာပစ္စည်းဝယ်ဖို့တင်တာခေါ်ယူတဲ့အခါမှာရောရွေးချယ်တဲ့အခါမှာပါဝယ်တဲ့ပစ္စည်းတွေဟာအမျိုးမှန်မှန်မှန်စီးစစ်တဲ့အခါပွင့်လင်းမြင်သာမှုရှိပြီးအထူးရောက်ဆုံးဖြစ်ဖို့လည်းလိုပါတယ်ငွေကြေးနဲ့ပတ်သက်လာတော့အဂတိလိုက်စားမှုတွေလည်းပဲရှိလာနိုင်ပါတယ်။အဲ့ဒါတွေကိုကြည့်ဖို့အဖွဲ့အစည်းတွေလိုအပ်ပါတယ်။အခုအချိန်ထိတော့ရှိပုံမရသေးပါဘူး။ရေပုံရအဖြစ်ပြောရမယ်ဆိုရင်နိုင်ငံတိုင်းမှာလို့လို့ပဲစည်ရင်းစစ်ချုပ် Auditor General ဆိုတာရှိပါတယ်။ဒီရုကငွေစည်ရင်းတွေကိုအဓိကစစ်ပါတယ်။တခြားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စီစစ်တာမျိုးမရှိပါဘူး။တကယ်တော့လုပ်ငန်းရဲ့ငွေစည်ရင်းတွေသာမကဝယ်မှုရောင်းမှုအရေးသွေးမှီမှု efficient တီယာမှုဖြစ်မဖြစ်ဆုံးဖြတ်မှုစသဖြင့်အကုန်လုံးကိုစီးစစ်ဖို့လိုပါတယ်။မတမာမှုတွေရှိရင်လည်းပဲချက်ချင်းစီးစစ်အရေးယူနိုင်ဖို့လိုပါတယ်။အဲ့ဒီလုပ်ငန်းမျိုးအတွက်အမေရိကန်နဲ့ပြင်သစ်နိုင်ငံတို့မှာတည်ထောင်ထားတဲ့ IG လို့အတူကောက်ခေါ်တဲ့ Inspector General ရုံးဟာတော်တော်ကိုပဲစိတ်ဝင်စားစရာကောင်းပါတယ်။ဒီရုံးတွေဟာသမရနဲ့ဝန်ကြီးတွေကိုပါစစ်ဆေးနိုင်ပါတယ်။1988ခုနှစ်အဲ့ဥပဒေအရအမေရိကန်ပြည်ထောင်စုမှာထောင်ထားတာဖြစ်ပြီးယုံအလိုက်ဖွဲ့ထားပါတယ်ဆိုလိုတာကဗဟုယုံချုပ်နဲ့လက်အောက်ခံယုံတွေမရှိပါဘူးယုံတိုင်းဟာတီးကြလွတ်လပ်စွာယက်တီခွင့်ရှိပါတယ်ဗဟုအစင်မှာကိုပဲ83ယုံရှိပါတယ်အဲ့ဒီယုံတွေရဲ့ဖွဲ့စည်းပုံလုပ်ငန်းနဲ့တာဝန်လုပ်ပိုင်ခွင့်တွေကိုအားလုံးလေ့လာကြည့်ဖို့လည်းပဲကောင်းပါတယ်ပထမအစင်အနေနဲ့အဲ့ဒါကိုလေ့လာဖို့ဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာတန်ယုံကိုတာဝန်ပေးနိုင်မယ်လို့ထင်ပါတယ်နောက်ပြီးတော့တတိယအနေနဲ့ရှိဖို့လိုနေသေးတဲ့အဖွဲ့အစည်းကတော့ခိုင်မာစိတ်ချရတဲ့အချက်အလက်ဌာန data center တစ်ခုထူထောင်ဖို့ဖြစ်ပါတယ်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနံဖို့လာပြီးတော့စူးစမ်းလေ့လာကြတဲ့အခါတွေ့ကြရတဲ့ပြဿနာတစ်ခုက ခင်မီအချက်အလက်တွေမရှိတာပဲဖြစ်ပါတယ်။ပြီးတော့ကိန်းဂဏန်းတွေဟာတစ်ခုနဲ့တစ်ခုဆက်ဆက်လို့မရတာတွေကိုတွေ့ရတယ်လို့ပြောကြပါတယ်။တချို့ကတိကျမှုမရှိဘဲထန်းတက်ဆာဗေးဖြစ်နေပါတယ်။ဆိုလိုတာကအချက်အလက်တွေဟာမြေပေါ်မှာ sampling method နဲ့တိတိကျကျကောက်ယူထားတာမဟုတ်ဘဲထမ်းမင်ပေါ်တက်ပြီးတော့မှန်းဆကြည့်တာမျိုးဖြစ်နေပါတယ်။နောက်တစ်ခုကမြန်မာလူမျိုးတွေကမာနရှိတော့ကြည့်လို့ကောင်းအောင်ကိန်းဂဏန်းပြင်တတ်တာပဲဖြစ်ပါတယ်။မဆာလာခက်ကဆိုရင်ကြည့်လို့မကောင်းမှုဆိုတာမျိုးတွေ့ရင်တုံညထိုးတဲ့အကျင့်ရှိပါတယ်။မယုံမရှိပါနဲ့ကိုယ်တိုင်လုပ်ခဲ့တဲ့လူကပြောလို့သိရတာပါ။နဝတခေတုံးကလည်း GDP 17ရာခိုင်နှုန်းတက်မယ်ဆိုလို့ Economist Intelligence Unit ကဒီလောက်စီးပွားရေးတက်နေရင်ကုန်ထုတ်လုပ်မှု productivity ဘာဖြစ်လို့မတက်သလဲအလုပ်လက်မဲ့တွေဘာဖြစ်လို့ဒီလောက်များနေသလဲလို့မေးခွန်းထုတ်ဖူးပါတယ်နောက်တစ်ခုကတော့ကိုလုပ်မဲ့လုပ်ငန်းနဲ့ဆက်ဆက်ပြီးလိုအပ်မဲ့အချက်လက်တွေကိုတတ်နိုင်သလောက်စုဆောင်းထားခြင်းမရှိသေးတာပဲဖြစ်ပါတယ်ဆိုရင်မူဝါဒမှာ renewable energy နေစွမ်းအင်လေစွမ်းအင်တွေသုံးဖို့ရည်သားထားပါတယ်နေစွမ်းအင်တို့လေစွမ်းအင်တို့နဲ့ပတ်သက်ပြီးအခြေခံသုတေသနထပ်လုပ်เสียမလိုတော့ပါဘူးနိုင်ငံသားတွေမှာဓာရီလုတ်ပြီးလို့စီးပွားပြစ်တောင်မှလုတ်နေကြပါပြီအရေးကြီးတာကဒီနည်းပညာတွေကိုဘယ်မှာစမ်းကြည့်မလဲရတဲ့စွမ်းအင်ကိုဘယ်လိုသုံးမလဲ project ကဘယ်လောက်ကုန်မလဲဘယ်နှစ်နှစ်နဲ့ကြေမလဲဆိုတာမျိုးတွေအချက်အလက်တွေအစဉ်အသင့်ရှိနေဖို့လိုအပ်ပါတယ်သောတာရှင်အပေါင်းကိုစိတ်နှပြကျမ်းမှချမ်းသာကြပါစေ